အမေရိကန်ပြည်ထောင်စုကိုရောက်နေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ဟာသမရဟောင်းဂရော့လော်ရာဘုရှ်နဲ့ဒီကနေ့တွေ့ဆုံဖို့ရှိပါတယ်။သမရဟောင်းဂရော့လော်ရာဘုရှ်ဟာမြန်မာအရေးကိုအစဉ်ဆက်အားပေးထောက်ခံလာသူလည်းဖြစ်ပါတယ်။မနေ့ဖြန်စနေနေ့မှာတော့ဒေါန်ဆန်းစုကြည်ဟာ Harvard တက္ကသိုလ်က Harvard Foundation ကချီးမြှင့်မဲ့2016ခုနှစ်လူသားချင်းစာနာမှုဆိုင်ရာဆု Harvard Humanitarian of the Year ဆုကိုလက်ခံရယူမှာဖြစ်ပါတယ်။မနေ့ကကြာသပတေးနေ့တုန်းကတော့ဒေါန်ဆန်းစုကြည်ဟာအမေရိကန်ကွန်ဂရက်လွှတ်တော်ခေါင်းဆောင်တွေနဲ့တွေ့ဆုံပြီးမြန်မာပေါ်အမေရိကန်ရဲ့တန်ခတ်ပိတ်ဆို့မှုပြန်လည်ရုပ်သိမ်းရေးနဲ့လူခွင့်ရေးဆိုင်ရာကိစ္စတွေကိုဆွေးနွေးခဲ့သလိုမြန်မာအရေးဆက်လက်ထောက်ခံအားပေးသွားဖို့လည်းတိုက်တွန်းပြောဆိုခဲ့ပါတယ်။အာဆီယံအမေရိကန်စီးပွားရေးကောင်စီကတည်ခင်းတဲ့ညစာစားပွဲကိုတက်ရောက်ပြီးစီးပွားရေးခေါင်းဆောင်တွေနဲ့တွေ့ဆုံချိန်မှာလည်းမြန်မာနိုင်ငံအတွင်းတောင်ဝန်တိရင်းနှီးမြှုပ်နှံတာတွေလှုပ်သွားကြဖို့ဒေါန်ဆန်းစုကြည်ကဖိတ်ခေါ်ခဲ့ပါတယ်။ဒေါန်ဆန်းစုကြည်ဟာစက်တင်ဘာ19ရက်နေ့ကျရင်တော့နယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာကျင်းပမယ့်ဒုက္ခသည်နဲ့ရွှေပြောင်းအခြေချနေထိုင်သူများဆိုင်ရာကုလသမဂ္ဂဆွေးနွေးပွဲကိုတက်ရောက်မှာဖြစ်ပြီးစက်တင်ဘာ21ရက်နေ့မှာတော့ကုလသမဂ္ဂအထွေထွေညီလာခံမှာမိန့်ခွန်းပြောကြားမှာဖြစ်ပါတယ်။နယူးယောက်မြို့ခီးစဉ်အတွင်းမြန်မာမိသားစုတွေနဲ့လည်းတွေ့ဆုံဖို့စီစဉ်ထားပါတယ်ခင်ဗျာ။